မြန်မာအရေးဂျာဝင်ဖြည့်ရှင်မှုရည်ရွယ်ပြီးမြန်မာနိုင်ငံကိုတောင်းရောက်နေတဲ့အာဆီယံကိုယ်စားလှယ်တွေအနေနဲ့သက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံဖို့ကုလသမဂ္ဂကျွမ်းကျင်သူတွေပါဝင်တဲ့အထူးကြံပေးကောင်စီ SCCM နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ကတိုက်တွန်းလိုက်ကြပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အာဆီယံကနေတာဝန်ပေးထားတဲ့ကိုယ်စားလှယ်တွေအနေနဲ့ပြဿနာကိုဖြေရှင်းနိုင်အောင်သက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံဖို့လိုအပ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဘရူနိုင်နိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးအာဝင်ဖန်ယူဆပ်နဲ့အာဆီယံအတွင်းရေးမှူးချုပ်လင်းချိုက်ခွာရိုဟာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ကြတဲ့တောက်ကြနေမှာပဲတိုက်တွန်းပြောဆိုလိုက်တာလည်းဖြစ်ပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရပြောခွင့်ရဒေါက်တာဆာဆာကတော့တွေ့ဆုံဆွေးနွေးမှုမှာသက်ဆိုင်သူတွေပါဝင်ဖို့လိုအပ်တယ်လို့ပြောဆိုခဲ့တာပါ။
Again, so we appreciate for our ASEAN brothers and sisters.
ကျွန်တော်တို့ရဲ့အာဆီယံညီကိုတွေနဲ့ညီမတွေအနေနဲ့မြန်မာပြည်နာဖြည့်ရှင်ရမှာအကူအညီပေးကြဖို့ဆန္ဒရှိတာအတွက်ကျွန်တော်တို့ကျေးဇူးတင်ကြောင်းထပ်ပြီးပြောပါရစေ။ဒါပေမဲ့မြန်မာနိုင်ငံသားတွေရဲ့အနာဂတ်နဲ့ပတ်သက်ပြီးဘလို့ဆွေးနွေးတာပဲဖြစ်ဖြစ်ဘာဆွေးနွေးပွဲကိုပဲလုပ်လို့မြန်မာပြည်သူတွေပါဝင်ရမှာဖြစ်တယ်လို့သူတို့အတန်တွေကိုနားထောင်ရမှာဖြစ်ကြောင်းထပ်ပြီးပြောပါရစေလို့ပြောသွားတာပါ။မြန်မာနိုင်ငံမှာ February 1 စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပေါ်ပေါက်လာတဲ့မတိငိမ့်တဲ့အခြေအနေတွေကြောင့်အာဆီယံ10နိုင်ငံခေါင်းဆောင်တွေမြန်မာအရေးနဲ့ပတ်သက်ပြီးအထူးအစည်းအဝေးတက်ခေါ်ယူခဲ့ပြီးတဲ့နောက်သတင်း6ပတ်ကြာမှာအခုလိုအာဆီယံကိုယ်စားလှယ်2ဦးမြန်မာနိုင်ငံကိုရောက်လာတာဖြစ်ပါတယ်။အာဆီယံအထူးအစည်းအဝေးကနေရခဲ့တဲ့ဘုံသဘောတူညီချက်5ရက်ထဲမှာမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေချက်ချင်းရပ်တန့်ဖို့သက်ဆိုင်ရေးအဖွဲ့အားလုံးညှိနှိုင်းဆွေးနွေးမှုတွေစတင်ဖို့ညှိနှိုင်းမှုတွေအတွက်ဂျာဝင်ဆောင်ရွက်ပေးမယ်အထူးတန်တမာခန့်အပ်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့လို့ပါဝင်နေပေမဲ့အခုချိန်ထိတော့အကောင့်ထဲမဖော်နိုင်သေးပါဘူး။အခုအာဆီယံကိုယ်စားလှယ်2ဦးရဲ့မြန်မာခရီးစဉ်ဟာမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမန်ခန့်အပ်ဖို့အတွက်မြန်မာဘက်ကအတည်ပြုချက်ရယူဖို့ရည်ရွယ်ကြောင်းအင်ဒိုနီးရှားတန်တမန်2ဦးကဒီသတင်းဖက်အစောပိုင်းမှာပဲပြောခဲ့တယ်လို့ AP သတင်းကဆိုပါတယ်။